နေ့ကတည်းကလည်းမှာစတင်တဲ့တရင်တစ်ပတ်ကြာအာဆပ်ပစိဖိတ်စီးပွားပူစီးပွားရေးပူပေါင်းဆောင်ရေးအဖွဲ့ APEC အစည်းအဝေးမှာဒေတာရင်းနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ထိပ်တန်းအရာရှိတွေဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာစုဝေးရောက်ရှိနေကြပါတယ်။ပစိဖိတ်သမုဒ္ဒရာအနားစုံတစ်ချောင်းမှာရှိတဲ့နိုင်ငံတွေအတွက်ကမ္ဘာလုံးဆိုင်ရာလွတ်လပ်စွာကုံတုံမှုကိစ္စဟာဒီအစည်းအဝေးမှာထိပ်တန်းအစီအစဉ်တစ်ခုဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းအဝေးအတွင်းလေယာစီးပွားရေးမှာမျှဝေကြခံရင်းဆိုင်ရာအခြေအနေဖြစ်မှုတွေအပေါ်ဆွေးနွေးညှိနှိုင်းတာတွေမတင်မကျဖြစ်နေတာနဲ့အတူAPEC အဖွဲ့ဝင်27နိုင်ငံကဟနွိုင်း Action Plan လို့ခေါ်တဲ့တွလက်ပွင့်လင်းတဲ့ကုံသွေးရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးကြဖို့မျှော်လင့်ထားပါတယ်။ APEC အစည်းအဝေးရဲ့ဒီစီတစ်ပိုင်းဖြစ်တဲ့ထိပ်သီးဆွေးနွေးပွဲအတွက် American သမ္မတ George Bush, Russia သမ္မတ Vladimir Putin နဲ့တရုတ်သမ္မတဟူကျင်းတောင်တို့လည်းဒီသတင်းပတ်နှောင်းပိုင်းမှာ Vietnam ကိုတွားရောက်ကြဖို့ရှိပါတယ်။ပြီးခဲ့တဲ့လကနော်ကိုရီးယားရဲ့ Nuclear ဆန္ဒမှုပြီးတဲ့နောက်လုံခြုံရေးဆိုင်ရာတွေကိုအလေးထားဆွေးနွေးဖို့ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာခေါင်းဆောင်တွေတီးခြားစီတွေ့ဆုံကြဖို့ရှိပါတယ်။